မြမတပ်မတော်ကဒုဗိုလ်ချုပ်ကြီးတွေအပါအဝင်ထိပ်ပိုင်းတပ်မတော်အရာရှိကြီးတွေဒီရက်ပိုင်းအတွင်းအငိမ့်စားယူပြီး2015ရွေးကောက်ပွဲဝင်ဖို့ပြင်ဆင်လာတာဟာတပ်မတော်ကလိုလားတဲ့အစိုးရတည်ရဲ့ပေါ်ပေါက်လာနိုင်ဖို့စစ်တပ်ဘက်ကကြိုတင်ပြင်ဆင်နေတာဖြစ်တယ်လို့နိုင်ငံရေးစစ်ရေးလေ့လာသူတွေကသုံးသပ်ပါတယ်အခုလိုစစ်တပ်အရာရှိကြီးတွေပြည်ခိုင်ပြို့ပါတီကနေတဆင့်ရွေးကောက်ပွဲဝင်မယ်ဆိုတာကြောင့်ပြည်ခိုင်ပြို့ပါတီအတွင်းအင်အားပြိုင်ဆိုင်မှုတွေပိုကြီးထွားလာမယ်လို့လည်းသုံးသပ်နေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကုံညာဝင်းအောင်ကတင်ပြပေးမှာပါရှင
်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဝင်ဖို့အတွက်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းစစ်တပ်ကနေအငင်းစားယူလိုက်ကြတဲ့တပ်မတော်အဆင့်မြင့်အရာရှိကြီးတွေထဲမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်ထိပ်ပိုင်းခေါင်းဆောင်အ ਨੇ စုံ3ဦးလောက်ကြံနေခဲ့တယ်လို့သတင်းတွေထွက်ပေါ်လာတာပါဒီသတင်းနဲ့ပတ်သက်လို့စစ်ထောက်လိုင်းရဲ့အရာရှိဟောင်းတူဦးလည်းဖြစ်ဝါရှင်တန်ဒီစီမြန်မာတန်မှုဟောင်းလည်းဖြစ်တဲ့ဘုံမှုအောင်လင်းတို့ကသူ့အမြင်ကိုပြောပါတယ
်ကျွန်တော်သိရတဲ့လောက်ပြောရရင်တော့ဘုံချုပ်မှုကြီးမင်းအောင်လိုင်းရှိမယ်ဗျာဒုတိယတမ်မတော်ကာဝေးဦးစီးချုပ်ဒုတိယဘုံချုပ်မှုကြီးဆိုဝင်ရှိမယ်နောက်ကျွန်တော်မြင်လာတော့ကာဝေးဦးစီးချုပ်လေပေါ့လေဘုံချုပ်ကြီးခင်အောင်မြင့်ဒီ၃ယောက်ကြံမယ်လို့ကျွန်တော်ကျင်ပါတယ်ခင်ဗျာ
ဘုံချုပ်မှုကြီးမင်းအောင်လိုင်းကတော့ဒီနှစ်ကုန်အထိစစ်တပ်ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ပြည်သူကလူလားလာရင်သူ့အနေနဲ့သမရတာဝန်ကိုထမ်းဆောင်ဖို့အစဉ်သင့်ရှိတယ်လို့ပြီးခဲ့တဲ့လပိုင်းအတွင်းသတင်းမီဒီယာတွေကိုပြောခဲ့ပူးပါတယ်စစ်တပ်အရာရှိကြီးတွေအငိမ့်စားယူပြီးအခုလိုရွေးကောက်ပွဲဝင်လာတာဟာစစ်တပ်ကလူလားတဲ့အစိုးရတရက်ပေါ်လာနိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့လှုပ်ဆောင်ချက်အဖြစ်သူမြင်ကြောင်းဘုံမှုအောင်လင်းထုတ်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ရတဲ့သတင်းချင်းမီဒီယာပြောရမယ်ဆိုရင်တော့ဒါဘုံချုပ်မှုကြီးမင်းအောင်လိုင်းနေတဲ့ရွေးကောက်ပွဲတဲ့တမ်းမတော်လူလားတဲ့အစိုးရဖွဲ့စည်းနိုင်ရေးကိုပဲလိုရွယ်ထားတဲ့အနေအထားရှိပါပဲ။ဥပမာပြဒုတိယဗိုလ်ချုပ်ကြီးအောင်သန်းသူဆိုရင်လောက်ကင်မဲဆန်သားနယ်ကိုသူတို့ယာထားတဲ့တဘောမျိုးကျွန်တော်တွေ့ရပါပဲ။ဒီတဲ့ဗိုလ်ချုပ်ကြီးဆိုရင်ကိုကိုကျွန်းကိုယာထားတဲ့အနေအထားတို့ကျွန်တော်တွေ့ရပါပဲ။အဲ့တော့ဒီနေရာဒီမှာတော့သူတို့ချိန်တင်နိုင်လိမ့်မယ်လို့သူတို့တွက်ပါပဲ။ဒီပုဂ္ဂိုလ်တွေဒီနိုင်လာတဲ့အခါမှာတမ်းမတော်ရဲ့ဒါအမတ်အနေနဲ့တက်ခိုက်ပွင့်မျိုးရဲ့မှာပါပါလိမ့်မယ်။ဆိုတော့ဒီစစ်တပ်ကိုထောက်ခံမဲ့စံခိုင်ပွင့်မျိုးရဲ့အမှတ်တည်းလည်းအများကြီးရှိပါလိမ့်မယ်။အတီးအတွက်ကိုသူတို့ရွယ်ပြီးတော့မှဒီတက်ကတော်များများကိုစံခိုင်ပွင့်မျိုးရဲ့ကိုထည့်လိုက်တဲ့နေရာမျိုးဖြစ်ပါလိမ့်ခင်ဗျာ။သူတို့ရွယ်ချက်ပေါ့လေကျွန်တော်သိတဲ့လောက်ကတော့တမ်းတော်က25ရာခိုင်နှုန်းကအပြည့်အဝယာပြီးသားပါ။အဲရွေးကောက်ခံတဲ့က26ရာခိုင်နှုန်းအဲဒါဆိုရင်57ရာခိုင်နှုန်းဖြစ်သွားပါပြီ။ဒီလွှတ်တော်ထဲမှာ57ရာခိုင်နှုန်းဖြစ်တဲ့အခါမှာဒါအစိုးရဖွဲ့ပိုင်းကကျိုးရှိပါလိမ့်။
အငင်းသားယူလိုက်တဲ့အထက်မှာပါတဲ့ကာကွယ်ဦးစီးချုပ်ရေဘိုးချုပ်ကြီးသူရသက်ဆွေဟာရန်ကုန်တိုင်းကိုကိုကျွန်းကနေလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့နေပြည်တော်အတိုင်းဝိုင်းကြားသတင်းတွေထွက်ပေါ်နေပါတယ်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအခုလိုရွေးကောက်ပွဲဝင်ဖို့ပြည်ကံမျိုးပါတီတွေဝင်လာကြတဲ့အတွက်ပြည်ကံမျိုးပါတီအတွင်းအားပြိုင်မှုတွေပိုကြီးထွားလာမယ်လို့ဗိုလ်မှူးအောင်လင်းထွတ်ကသုံးသပ်ပါတယ
်အားလုံးကိုတော့စံကိုင်ပွင့်မျိုးပါတီကလက်ခံတဲ့အနေအထားတော့မရှိပါဘူးအဲ့တော့စစ်တပ်ကလွှတ်တာရာကျော်လောက်လွှတ်တယ်လို့သိရပါတယ်။ခုလက်ရှိထဲမှာစင်းပေါက်တာတော့ဒီ50 60လောက်ပဲရှိရနေတာမျိုးရှိတယ်။အဲ့တော့တန်းခိုင်ပြည်မျိုးရေးပါတီအနေနဲ့ကလည်းဗိုလ်ချုပ်ကြီးသိန်းစိန်နဲ့ဗိုလ်ချုပ်ကြီးရွှေမိုင်းရဲ့အားပြိုင်မှုရှိပါတယ်။အဲ့တော့အဓိကကတော့ဒီစစ်တပ်ကထောင်ထားတဲ့ဒီတန်းခိုင်ပြည်မျိုးရေးပါတီကိုစစ်တပ်ဒူလာတဲ့ပါတီဖြစ်အောင်သူတို့တည်ထောင်ကျင်တဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗျာ။အဲ့တော့အားလုံးနဲ့တည့်ရတိုင်းပဲကိုကျော်ကြီးရွှေမန်းကိုလည်းတက်ကိုတက်စာပေါက်တဲ့လူဆိုပြီးတော့မှတရားဝင်ပဲပေါ်ပေါ်တင်တင်ဆွဆွဲထားတဲ့အနေအထားမျိုးရှိနေပါပြီ။အဲ့တော့ကျွန်တော်တည့်တဲ့လောက်ကတော့တန်းခိုင်ဖွင့်ပေးပါတီကညီလာခံလုပ်ပါလိမ့်မယ်။အဲ့ဒီနေ့ညီလာခံမှာကိုကျော်ကြီးရွှေမန်းရဲ့အခြေအနေကအဆုံးဖြတ်ပေးကောင်းပေးလာနိုင်ပါလိမ့်ခင်ဗျာ
။ပြည်ကံမျိုးပါတီရဲ့စုံကြီးအရေးပေါ်အစည်းအဝေးပွဲတစ်ရက်ကိုဩဂုတ်လ12ရက်ဒီကနေ့ဗုဒ္ဓဦးနေ့မွန်းလွဲတနာရီနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးသတင်းစာရှင်းလင်းပွဲလည်းပြုလုပ်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲဝင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းနိုင်တဲ့ရက်ကိုဩဂုတ်လ14ရက်နေ့အထိရက်တိုးပေးတာပြီးကိုယ်စားလှယ်အမည်စင်းပြန်လည်ရုပ်သိမ်းကျင်သူတွေကတော့ဩဂုတ်လ18ရက်နေ့နောက်ဆုံးထားရုပ်သိမ်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်မှာတွေ့ရပါတယ်ခင်ဗျာ။